လာမယ့်ဂျာပြရွေးကောက်ပွဲဟာ2028ပြည်သူ့အနယ်ဒီပါတီကိုလူလူထောက်ခံမှုဘလောက်ထိရှိမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်မယ်လို့နိုင်ငံရေးလေလာသူတချို့ကတုံ့သက်ပါတယ်။ဂျာပြရွေးကောက်ပွဲမှာနေရာအားလုံးကိုအနိုင်ရလိမ့်မယ်လို့
NLD ပါတီရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပေမဲ့ပြည်သူတွေရဲ့တုံ့ပြန်မှုကိုတော့အလေးထားစောင့်ကြည့်သွားမယ်လို့လည်းပြောဆိုပါတယ်။အကြောင်းစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်။နိုဝင်ဘာလ3ရက်နေ့ကျင်းပဝေရှိတဲ့ဂျာပြရွေးကောက်ပွဲမှာလေးလံကိုယ်စားလှယ်နေရာပေါင်း13နေရာရှိပြီးအဓိကအတိုက်ခံပြည်ခံမျိုးပါတီနဲ့တိုင်းရင်းသားပါတီတို့ချို့အပါအဝင်တတိပုဂ္ဂလတွေပါစုစုပေါင်း69 မဲ့ရွေးကောက်ပွဲမျိုးဖြစ်လိမ့်မယ်လို့နိုင်ငံရေးလှိလသုံးသက်သူဦးတန်းစိုးနိုင်ကမြင်ပါတယ်
တဲ့ဒီကိစ္စကဒီကိစ္စအရင်ကနေဆက်လို့အချိန်မီကိုမသိနိုင်ဘူးအဲ့ဒီကပုံပြင်းနေကြရယ်ကြတနာလေးနောက်အဲ့မှာထပ်ပြောလာတဲ့ကြတနာလေးလုံးဝကြောင်းအခုရှိနေတဲ့သဘောမြင်မှာသူတို့ကဒီနေရာမှာရှိနေပြီးတော့ပြန်လာတယ်အဲ့ဒါဒီရှိမှလည်းနောက်တိုင်းဒေသကြီးမှာတော့ဆုံးပြနေနေပြီးရှိတာအဲ့ဒါဒီကောင်းလို့တော့မဟုတ်ဘူးဉာဏ်မရှိဘူးတော့ခြုံငုံကြည့်ရတာကတော့ဒီရုပ်တော့ပြန်လာတော့အဲ့ဒီပါတီနေနဲ့ပြန်ပြစ်ဆံမဲ့ရုပ်တော့လို့တော့မြင်ပါတယ်အမေကတော့ဒီတော့ဘယ်ကျအကျိုးစံတက်တဲ့ဘယ်ဖြစ်နေလဲလို့ကျွန်တော်တော့မြင်ပါတယ
်။ဒါပေမဲ့ဂျာပြရွေးကောက်ပွဲမှာနေရာအလုံးကိုအနံ့ရလိမ့်မယ်လို့မျှော်လင့်ထားကြောင်း NLD ပါတီရဲ့အတွင်းမှုအဖွဲ့ဝင်ဦးညံဝင်းကတုံ့ပြန်ပြောဆိုပါတယ်
။ကျွန်တော်တို့ကညမန်းထားတာကျွန်တော်နိုင်မှာ။နောက်ပြီးတော့အဲ့ဒီရဲ့အဖြေဟာတော့ကောင်းတာလည်းရှိတယ်မကောင်းတာလည်းရှိတယ်။ဒါပေမဲ့2020ရွေးကောက်ပွဲအတွက်စင်နာရီအတောက်ပါအဆက်ရပြေးနေတယ်အဲ့ဒါကိုတောင်းပြရမှာ
ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတုန်းကတောင်ပြိုကမ်းပြိုအနိုင်ရခဲ့တဲ့ NLD ပါတီဟာရွေးကောက်ပွဲမှာအနိုင်ရခဲ့ရင်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားရေးပြည်တွင်းငြိမ်းချမ်းရေးအမျိုးသားပြန်လည်တည်မြဲရေးနဲ့စီးပွားရေးကောင်းမွန်အောင်လှုပ်ဆောင်သွားမယ်လို့ကတိတည်ပေးခဲ့တာပါ NLD ပါတီအုပ်ချုပ်လာတာ2နှစ်ခွဲကျော်လာပြီဖြစ်ပေမဲ့ရွေးကောက်ပွဲကတိတည်ကိုအနည်းငယ်သာလှုပ်ဆောင်နိုင်သေးတာကြောင့်ပြည်သူတို့ရဲ့စိတ်ပြက်ဝေဖန်သံတွေထွက်ပေါ်လာတာဖြစ်တယ်လို့တကောင်းနိုင်ငံရေးသူတည်သနာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟိန်ကပြောပါတယ်
။အဓိကကတော့ဗျာကျွန်တော်တို့အခုလက်ရှိအနေအထားမှာဆိုရင်တော့ဟိုအထူးသဖြင့်ဒီစီးပွားရေးဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကတော်တော်လေးများနေတယ်။ပြီးတော့ဒီအုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုတွေနဲ့ပတ်သက်ပြီးတော့လည်းဝေဖန်မှုတွေများနေပြီးတော့ပြည်ထောင်လိုင်းနဲ့ပတ်သက်ပြီးတော့ကလည်းအရှိကိုတိတ်ပြီးတော့မတော်နိုင်သေးဘူးဆိုတော့ဝေဖန်မှုတွေလည်းရှိနေတယ်ပြီးတော့အထူးသဖြင့်ကတော့တိုင်းရင်းသားဒေသတွေမှာ NLD ပေါ်မှာဒီတိုင်းရင်းသားမဲဆန္ဒရှင်ပြည်သူလူထုတွေရဲ့ထောက်ခံမှုကကျနေတယ်ဆိုပြီးတော့ဒီဝေဖန်သုံးသပ်မှုတွေကလည်းတော်တော်များများကိုရှိနေတာတွေ့ရပါတယ်ဗျအဲ့ဒီအခါကျတော့ဒီရာသီရွေးကောက်ပွဲမှာရလက်တွေကနေပြီးတော့2020မှာ NLD အနေနဲ့ဘလို့ဆက်ပြီးပြင်ဆင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့သူတို့ကိုတတိပေးခေါင်းဆောင်လည်းဖြစ်ကောင်းဖြစ်နိုင်မယ်ဆိုပြီးတော့ဟိုသုံးသပ်မှုတွေလည်းရှိတယ်ပေါ့ဒါလည်းအထက်ရောက်တော့ဟုတ်ပါတယ်သူတို့အနေနဲ့ဒီရာသီရွေးကောက်ပွဲမှာသူတို့ရဲ့လက်ရှိအနေအထားဒီလိုရဲထောက်ခံမှုကိုဒီမှာဟိုကျွန်တော်တို့စမ်းသပ်လို့ရတဲ့အနေအထားမျိုးရှိနိုင်တယ်ပေါ့
2018နိုဝင်ဘာ3ရက်စနေနေ့မှာကျင်းပမဲ့ဂျာပြရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ရမယ့်မဲဆန္ဒအနေမြေတွေကတော့ပြည်သူ့လွှတ်တော်အတွက်၄နေရာမြို့သားလွှတ်တော်အတွက်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း23နေရာဖြစ်ပါတယ်ပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းတာမွေမြို့နယ်နဲ့မန္တလေးတိုင်းမြင်းညံမြို့တို့ဖြစ်ပြီးအမျိုးသားလွှတ်တော်အတွက်ကချင်းပြည်နယ်မြကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်မတူပီတမူးအုတ်တွင်းတပေကျင်းရသေတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးမှာရှမ်းတိုင်းရင်းသားရေးရမဲဆန္ဒနယ်အတွက်ရှင်ပြန်ကြရမှာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းရောင်ပါရှင်